ရခိုင်ပြည်နယ်မြေပုံမြို့နယ်မှာလက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့တာကြောင့်ဒေသခံ၄ဦးသေဆုံးပြီး၁၀ဦးထက်မနည်းဒဏ်ရာရတော့တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါကိုရိုနာဗိုင်းရဲ့ကူးစက်မှုများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလက်ရှိရှိနေပြစ်ခတ်မှုတွေရှိနေသလိုဒေသခံရသားတွေသေဆုံးဒဏ်ရာရတာတွေလည်းတိုးလာနေပါတယ်ဒီကနေ့မနက်ပိုင်းကလည်းရခိုင်မြောက်ပိုင်းကမြေပုံမြို့နယ်ညောင်ကန်ကျေးရွာမှာလက်နက်ကြီးကြီးကြောက်ပေါက်ကွဲပြီးတော့မူလာတန်းကျဆရာမတူဦးပါဝင်ကလေးနှုတ်ဦးနဲ့အမျိုးသားတူဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်သေဆုံးသူတွေနဲ့ဒဏ်ရာသူတွေကိုကန်ထောင်ကြီးစေယုံကိုပို့ဆောင်ထားတယ်လို့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ဦးမင်းနဲ့နော်ကိုနိုင်ခွဲလောက်မှာမြို့မြို့နယ်ညောင်ကံပေါ့ညောင်ခက်ကံလို့လည်းခေါ်တယ်အဲဒီကြီးရထဲကိုတမကြီးကြီးလေးချက်တရောက်ပေါက်ကွဲပြီးတော့လေးဦးကပွေးချင်းပြီးဆုံးတယ်ညာကြား၆ယောက်ယောက်နဲ့မလေးယောက်ကတော့ခံရတယ်ခုသူတို့အကုန်လုံးဟာဒီအနည်းနာမှာရှိကန်းတောင်းမြို့စီယုံအလောင်းရောဒီနာရီရောရောက်နေကြပြီလို့သိရပါတယ်ဟုတ်ကဲ့
ညောင်ကန်ကျေးရွာဟာမြေပုံမြို့နယ်နဲ့အမ်းမြို့နယ်ကြားမှာတည်ရှိတဲ့ကျွန်းဆွေတစ်ခုဖြစ်ပြီးအဲ့ဒီကျေးရွာနီးမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့လည်းဦးဖေတန်းကပြောပါတယ်
။ဒေသခံတွေပြောခဲ့ကြရတာကအဲ့ဒီနေရာမှာ20တိုက်ပွဲဖြစ်တာမရှိဘူးအရင်ကလည်းမရှိခဲ့ဘူး။အဲ့ဒီမှာအေးအေးဒီပတ်ရလုံချောင်းမှာလည်းအဲ့ဒီမရှိဘူးပေါ့သူတို့ပြောရ။အဲ့ဘာတွေအပြည့်လဲဆိုတော့ဒီကားထောင်သူကအမ်းမြို့နယ်အပိုင်းဂျွာတွေနဲ့နီးရယ်။ဆိုတော့အဲ့အမ်းမြို့နယ်ကတမန်တော်စကန်တခုခုကအမေကြီးဆောင်နဲ့ပြစ်တာပဲဖြစ်နေလို့သူတို့ကတော့ပြောပြတယ်ပေါ့။အဲဒါဆိုအဲ့မှာမဖြစ်တဲ့ဘူးဖြစ်တာမရှိဘူးလို့ပြောပြချက်ရတယ်။သိရပါမယ်။ဟုတ်ကဲ့
။မြေပုံမြို့နယ်အတွင်းပြစ်ခတ်မှုတွေဟာတမန်တော်ဖက်ကပြစ်တာဖြစ်တယ်လို့ဒေသခံတွေယူဆကြပါမယ်။တမန်တော်ဖက်ကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသလိုဒီအကြောင်းကိုမေးမြန်းဖို့တမန်တော်တတိယမှန်ပြန်ကြားဖွေပြောခွင့်ရသူတွေကိုဝီရော်ရဲကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခြင်းမရှိတာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာညောင်ကန်ကျေးရွာဒေသခံ2000ကျော်လောက်ဟာပြစ်ခတ်မှုတွေကြောင့်နီးစပ်အကျေးရွာတွေကိုထွက်ပြေးနေကြရတယ်လို့ညောင်ကန်ကျေးရွာဒေသခံတဦးကပြောပါတယ်
။ဟုတ်ကဲ့ရာသီတွေကလည်းဖြစ်နေကြတာ။ဦးကအတူအခနဲ့ကြည့်ကြည့်ပြ။လူတွေက1000ဟာနှိုက်ထုံနဲ့နှစ်ပြပါ။အဲဒေသခံကဒေသခံကဆိုလို့ရှိရင်လက်နက်ကြီးကြရဆိုစီတန်ကြဆိုတော့အဲဒီမြေကြီးရှိမှာမာခါကပတ်ပါ။ဟုတ်ကဲ့ဝဲတွင်းနဲ့ဆွဲပြီးကြတယ်အရာလေးပိုက်လာဖို့လို့စူးရင်ကပါ
။ပြီးခဲ့တဲ့ရက်ပိုင်းတွေမှာလည်းရခိုင်နောက်ပိုင်းကြောက်တော်မြို့နယ်မှာခြေရွာတွေမိရှုခံရတာရှိသလိုဒေသခံတို့ဦးလေးတည်ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မှာမကြတဲ့ခင်ကဆက်လို့ကိုဘဲကတ်ယောဂါကူးဆက်မှုတွေတိုးလာရတာတပြင်းနယ်လုံးမလို့အရင်ပြင်မထွက်ကြဘူးနဲ့ပြင်းနယ်တစ်ခုလုံးနှိပညာမထွက်ရမင်းထုတ်ပြန်ထားရပါတယ်။ကယောကကူးစက်မှုတွေများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်ဒေသခံတွေဒုက္ခရောက်ရမယ့်အရေးပြည်တွင်းပြည်ပကတတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာပါမြန်မာနိုင်ငံရှေ့ဆက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့ကပေးသိနေချိန်တိုက်ခိုက်မှုတွေရပ်စေဖို့ဒီကနေ့ပဲထပ်မံတိုက်တွန်းထားပါတယ်ကမ္ဘာတဝန်းကယောဂါနဲ့ရင်ဆိုင်နေရရှိမှာတိုက်ခိုက်မှုတွေရပ်စေကြဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကပ်ဘေးနဲ့စစ်တမ်းမှာခံရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြီးတဲ့တည်ငြိမ်ချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ကနေတည်ငြိမ်ပေးပို့ထားတာဖြစ်ပါတယ်